Rohingya ရောဂါတွေရာနယ်ချီတင်ဆောင်ထားတဲ့ဆက်လီနှစင်ကိုဘင်္ဂလားဒေ့ရှ်အစိုးရအနေနဲ့ချက်ချင်းကန့်ကတ်ခွင့်ပြုတင်တယ်လို့လူခွင့်ဆောင်ကြီးအဖွဲ့ HRW ကဒီနေ့မှပြောကြားလိုက်ပါတယ်။ဒါပြင်အဲ့ဒီဒုက္ခသည်တွေအတွက်လိုအပ်တဲ့အစားအစာရေးနဲ့စေဝါကူတမှုတွေပေးတင်တယ်လို့လည်းပြောပါတယ်။ Rohingya ဒုက္ခသည်ရာနယ်ချီတင်ဆောင်ထားတဲ့ဆက်လီနှစင်ဟာအစားအစာနဲ့ရေလုံလောက်မရှိဘဲဘင်္ဂလားပင်လယ်အော်ထဲမှာသတင်းပတ်တွေနဲ့ချီပြီးတော့မျောနေကြတာဖြစ်နိုင်တယ်လို့ကုလသမဂ္ဂဒုက္ခသည် Agency UNHCR ကလည်းသတိပေးထားပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးအဗ်ဒူမိုမန်ကတော့ဘင်္ဂလားဒေ့ရှ်နိုင်ငံဟာတခြားနိုင်ငံတွေရဲ့တာဝန်တွေဝင်တော့ဝင်ပိုးတွေကိုထိုက်ယူဖို့အများအားတောင်းဆိုခံရတာကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံတဲကိုရိုဟင်ဂျာတွေနောက်ထပ်ဝင်လာမယ့်ကိစ္စကိုသူ့အနေနဲ့ကန့်ကွက်ကြောင်းဧပြီလ23ရက်နေ့ကပြောထားပါတယ်။ဒါပြင် COVID-19 ရောဂါကြောင့်နိုင်ငံကိုပြန်လာသူအရေအတွက်တိုးလာတဲ့အတွက်ပြည်ပကလူတွေဒါမှမဟုတ်ဒုက္ခသည်တွေကိုလက်ခံဖို့နေရာမရှိတော့ဘူးလို့လည်းဝန်ကြီးမိုမန်ကပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံထဲမှာဒုက္ခသည်တိမ့်နဲ့ချီရှိနေပေမဲ့ဒီချက်တွေကြောင့်တော့ဒုက္ခသည်ပါတဲ့အဆက်လီကိုကန့်ကွက်ခွင့်မပေးတာမျိုးဖြစ်တင်ဘူးလို့ HRW အဖွဲ့ရဲ့အာရှဒေသဆိုင်ရာညွှန်ကြားရေးမှူး Brad Adams ကပြောပါတယ်။မကြသေးခင်ကပဲမလေးရှားနိုင်ငံကလည်းရိုဟင်ဂျာတွေတင်ဆောင်လာတဲ့ငါးဖမ်းဆက်လီတစ်စင်းကိုကန့်ကွက်ခွင့်မပေးဘဲပြန်လွတ်ခဲ့တယ်လို့ထိုင်းနိုင်ငံကလည်းပြေးဝင်မှာမဟုတ်ဘူးလို့ပြောထားပါတယ်။ဒီခါမျိုးလည်းမြောက်ပိုင်းမှာဒီမှာစစ်တပ်ကနေပြည်တော်ရှင်းလင်းရေးတွေအတွင်းအဲ့ဒီမှာရှိတဲ့ရိုဟင်ဂျာတွေတိမ့်နဲ့ချီပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြတာပါရိုဟင်ဂျာလူခေါ်ဆိုသုံးနှုန်းတာကိုလည်းမခံတဲ့မြန်မာအစိုးရကဒုက္ခသည်တွေကိုပြန်လက်ခံဖို့အစီအစဉ်တွေလုပ်ပေးထားပေမဲ့လက်ရှိ COVID-19 ကြက်တဲ့ကာလအတွင်းအဲ့ဒီလုပ်ငန်းတွေလုံးဝရပ်ဆိုင်နေတဲ့ပုံရှိပါတယ်ခင်ဗျာ